မြန်မာနိုင်ငံပါဝင်ရှိတော်အာရှဒေသမှာကမ္ဘာဘဏ်ကယင်းနှိမ့်နဲ့လောက်ကန်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်နေရာသိမ်းဆည်းမှုအတင်းအဓမ္မပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။ကမ္ဘာဘဏ်ကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်စီးရဲမွေးတည်မှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရရောက်တယ်လို့လည်း Inclusive Development International ရဲ့အစီရင်ခံစာတက်မှာထောက်ပြခဲ့တာပါ။မြန်မာနိုင်ငံတင်းမာရီတိုင်းတွင်းကစောင့်မီတွေတူဖော်ရေးလုပ်ငန်းတွေမှာဆိုရင်လည်းကမ္ဘာဘဏ်နဲ့အောက်ခံနိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC အဖွဲ့ကတဆင့်ထောက်ပံ့ပေးတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ IFC ကဒေါ်လာ486တန်းထောက်ပံ့ပေးတဲ့ပုဂ္ဂလိကဘဏ်လုပ်ငန်းနှစ်ခုကစောင့်မီတွေတူဖော်ရေးလုပ်ငန်းမှာအဓိကယင်းနှိမ့်နဲ့ထားတဲ့ Energy Earth ထိုင်းကုမ္ပဏီရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားပြီးတော့စီမံကိန်းကအကျိုးမြတ်80ရာခိုင်နှုန်းကိုကုမ္ပဏီကရရှိမှာဖြစ်တယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်း Venture စောင့်မီတွေစီမံကိန်းကြောင့်ခြေရာပိုင်း23ရွာကလူပေါင်း16000လောက်ထိခိုက်နိုင်တယ်လို့ပတ်ဝန်းကျင်ထိခိုက်မှုတွေလည်းကြေညာနိုင်တယ်လို့တတိပြထားပါရယ်။